အခုခါမှာကုန်းနှင်းပိုင်းကိုဝင်ရောက်နေပြီးအပူပိုင်းမုန်တိုင်းအဖြစ်အစင်းလေးတက်မှတ်ထားတဲ့ဆူတလောတိုင်ဖုံမုန်တိုင်းကြောင့်တရုတ်နိုင်ငံရှိတောင်ပိုင်းမှာဒီကနေ့မိုးဆက်လက်ရွာသွန်းနေပါတယ်မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်ပြီးလူ22ဦးလောက်သေဆုံးတယ်လို့ AP သတင်းတရက်မှာတော့ဖော်ပြထားပါတယ်တရုတ်နိုင်ငံဖူကျန်းနဲ့ရှင်ကျန်းဒေသတွေကိုမုန်တိုင်းကဥတည်တိုက်ခိုက်တာကြောင့်မြေပြိုမှုတွေဖြစ်ပြီးလူ10ဦးသေဆုံးသွားပါတယ်ဖူကျန်းလူမှုဝန်ထမ်းဌာနကမုန်တိုင်းတံကြောင့်အိမ်36လုံးပျက်စီးပြီး280လောက်ပျက်စီးကုန်တယ်လို့ဆိုပါတယ်ဒါပြင်လူပေါင်း 3,900 လောက်ကိုပြောင်းရွှေ့နေရခြားထားပေးနိုင်ခဲ့ပြီးဆက်လီပေါင်း 32,000 ကိုမုန်တိုင်းမတိုက်မီကမ်းကိုပြန်ကပ်ဖို့အမိန့်ထုတ်ခံပြန်ခဲ့တယ်လို့ဆိုရတယ်။စနေနေ့ကတော့မုန်တိုင်းဟာထိုင်ဝမ်ကိုဝင်ရောက်ခဲ့တာမှာတနာယီကို160ကီလိုမီတာနှုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်လူ3,000လောက်လျှက်စစ်မီမရရှိပဲလမ်းတွေပေါ်မှာလည်းအပြက်စီးတွေနဲ့ကျဲပြန့်နေပြီးတစ်ပင်တွေလည်းအမြင့်ကနေကျွတ်ထွက်ကုန်ပါတယ်။မုန်တိုင်းကြောင့်ထိုင်ဝမ်မှာလူ6ဦးတက်မနေတည်ဆုံးသွားပြီးအဲ့ဒီထဲကမိခင်နဲ့အမွာသမီးနှစ်ယောက်ဟာပင်လယ်ထဲကိုမျောပါသွားတယ်လို့အာနာပိုင်နီကပြောပါရယ်အခုခါမှာတော့မုန်တိုင်းအပြော့သွားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပါတယ်ခင်ဗျာ